ကျွန်တော်ဝိမေမာအခုသာမဲ့ရေကောက်ပွဲမတိုင်ခင်ပင်လုံငင်းကြဲညီလာခံကြီးကျင်းပနိုင်ရေးအစိုးရနဲ့ NC အဖြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေညှိနှိုင်းနေတာထပ်တင့်နေတာကြောင့်နောက်ကိုထပ်ရွှေ့လိုက်ရပါတယ်။ဒီသတ္တမအချင်းလုပ်ဖွဲ့အစည်းအဝေးကိုသတ္တမအချင်းချင်းနောက်ရွှေ့လိုက်ရတာကြောင့်ပင်လုံညီလာခံကျင်းပနိုင်ဖို့အရင်မှန်းစပြင်ဆင်ထားတဲ့ရက်ကိုရောနောက်ထပ်သွားတင်နိုင်ပါလား။ဒီကြောင့်အနီးကပ်စောင့်ကြည့်နေတဲ့ ISP မြန်မာမြန်မာနိုင်ငံမဟာဗျူဟာနဲ့ဘူဝါဒလိဒါရီအင်စတီကျူဖွဲ့ကညွှန်ကြားရေးမှူးကိုအောင်သူငင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ကိုအောင်သူငင်းခင်ဗျာပင်လုံငင်းချင်းညီလာခံကြီးကိုတစ်နှစ်ကျော်မကျင်းပနိုင်ပဲတင့်နေကြရကနေအခုလာပဲရွက်ောက်ပွဲမတက်ခင်ကပ်ပြီးတော့ပေါ့နော်။သရုပ်ထအချင်းချင်းနဲ့ကျင်းပဖို့ပြင်ဆင်နေတဲ့ဒီဘက်စီဝေးမှာဗော်ဒူးနေကိုတရက်တူဆင်းရွက်ခဲ့တာကလည်းဆက်တင့်နေတဲ့အတွက်နောက်ပိုင်းကိုရွှေ့လိုက်ရတယ်လို့ကြားပါတယ်။အခုလိုနောက်ဆက်ရွှေ့လိုက်ရတာကြောင့်ဒီပင်လုံမတိုင်ခင်ကြားမှာလုံးဝမဲ့စီဝေးစစ်စစ်တွေကလည်းရှိနေတဲ့ခါကျတော့မူလမျောမှန်းထားခဲ့တဲ့ရှေ့လဩဂုတ်လလယ်တဲ့ဒီ7/23/24ပေါ့နော်လုံးမဲ့အနေထားကနေနောက်ကိုထပ်ရွှေ့သွားနိုင်တယ်လို့သုံးသပ်မှုတွေရှိနေတယ်ပေါ့ကိုယ်သမီးဘယ်လိုမြင်ပါလဲ
ရွေးကောက်ပွဲမတိုင်ခင်ပေါ့နော်ဒီပြည်အောင်စုငင်းညာရင်ညီလာခံတစ်ခုကျင်းပဖို့ဆိုတာဒါအစိုးရဘက်ကလည်းလူလာတယ်ဒိုင်းလာလက်နက်ကိုင်အဖွဲ့တွေကလည်းလူလာပါတယ်အထူးသဖြင့်တော့အစိုးရဘက်ကလည်းဒီရွေးကောက်ပွဲမတိုင်ခင်မှာငင်းကြိုင်းနဲ့ပတ်သက်လို့အဆက်လိုချင်တယ်ပေါ့တိုင်းသားအဖွဲ့ကြီးတွေကလည်းဒီရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာဘယ်သူပဲအစိုးရဖြစ်ပြီးဖြစ်စီငင်းကြိုင်းဆွေးနွေးပွဲကိုဆက်လုပ်ဖို့သဘောမျိုးလည်းရှိကြပါတယ်ဒါပေမဲ့လည်းအခုကကြားသလောက်သတင်းတွေရတော့ဒီဆွေးနွေးရဲ့အထဲမှာတချို့ကိစ္စတွေသဘောတူတယ်ဒါပေမဲ့လည်းတချို့မပြည့်လည်သေးတဲ့ကိစ္စတွေရှိရပေါ့ဆိုတော့အဲ့ဒီနေသားမှာတော့ဒီအော်ကက်စထရာနောက်ဆုံးအပတ်လောက်ထိကိုဒီစီဝေရှိသွားနိုင်တယ်ဆိုတဲ့သတင်းတွေလည်းရှိပါတယ်
ဟုတ်ကဲ့အဲ့တော့ခုကအစိုးရကလည်းလုတ်ချင်တယ်ပေါ့နော်တိုင်းသားတွေဘက်ကလည်းလုတ်ချင်တယ်အဲ့တော့တပ်မတော်ဘက်ကရော
တပ်မတော်ဘက်ကစဉ်းစားဖို့တော့ဟိုအစီအစာမရှိရဘူးပေါ့နော်ကျွန်တော်ထင်တာသူတို့လည်းငြင်းငြိုင်းလိုချင်ပါလိမ့်မယ်ဒါပေမဲ့လည်းအခုကတော့ပြည်ရတဲ့လောက်ကဒီ GMC ခေါ်တာပေါ့ဗျာဒီပြစ်ခတ်တိုက်ခိုက်မှုရစရေးပူတွဲအဖွဲ့ရှိတယ်လေဆိုအဲ့ဒီမှာတချို့မမိမနာရသေးတဲ့ကိစ္စတွေလည်းရှိတယ်ပေါ့အထူးသဖြင့်တော့ KNU ဒေသတို့ RCSS ဒေသတွေမှာဟိုတိုက်ပွဲတွေဖြစ်နေကြအောင်ဆိုအဲ့ဒါနဲ့ပတ်သက်လို့လည်းဆွေးနွေးခြင်းနဲ့ဆိုတဲ့သဘောတွေရှိတယ်
ဟုတ်ကဲ့အခုလိုဒီပင်လုံချင်းပတ်မဲ့ရဲ့နောက်ကိုရွေးသွားနိုင်တာကဒီကြားထဲမှာဒီအစစ်စစ်လုပ်ဖို့ရှိနေတဲ့ဥပမာ JICM လို့ခေါ်တဲ့ NCA ကောင်တဲ့ဖော်မှုဆိုင်ရာညီနိုင်စီဝေးတို့နောက်ဒီ UPDJC လို့ခေါ်တဲ့ပြောင်းစုငင်းတဲ့ဆွေးနွေးမှုပူးတွဲကော်မတီစီဝေးဆင့်ဆင့်တွေလည်းလိုက်ရွှေ့သွားတဲ့အတွက်ကြောင့်ဖြစ်တာလားဘယ်လိုသုံးသပ်မိလဲကောင်းကင
်။ဟုတ်ဟုတ်ကဲ့ဆိုတော့တစ်ခုရှိကြတော့အခုကာလကကိုဗစ်ကာလဖြစ်တဲ့ခါကျတော့ဒီစီဝေးကိုရက်အကြာကြီးလည်းလုပ်လို့မရနိုင်ဘူး။နောက်တစ်ခါကျတော့အရင်တော့ကလုပ်ခဲ့တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်900လောက်တက်တဲ့ခါကျတော့အဲ့ဒါကိုလည်းလူအရေအတွက်300လောက်ထိရှော့ချမယ်ဆိုတဲ့သတင်းတွေလည်းရှိတယ်။နောက်တစ်ခါအပြင်မှာကြိုတင်ပြီးတော့သဘောတူညီမှုတွေရတာပြီးတော့မှပဲဒီအစည်းအဝေးမှာကျတော့အတည်ပြုတဲ့သဘောမျိုးဖြစ်ဖို့ပုံများပါတယ်အဲ့တော့အပြင်မှာအတည်ပြုချက်လုပ်ဖို့အချက်တွေပေါ့ဗျာဒါတွေသဘောမတူဘူးဆိုရင်တော့ဒီအစည်းအဝေးကြီးသွားဖို့ဟိုခက်တဲ့အနေအထားရှိပါတယ်အဲ့လိုပါ
ဟုတ်ကဲ့အဲ့ဒီတော့ဒီပင်လုံးမတန်ခင်မှာဒီအပြင်မှာဘလို့အဓိကချက်တွေကိုကြိုပြင်နေပြီးတော့ဘလို့အနေအထားကိုရောက်နေပြီ
ဒီဘူးကတော့အချက်3ချက်လောက်သဘောတူဖို့လုပ်ထားတာရှိပါတယ်တခုကတော့ NCA ပေါ့နော်ဒီအပြစ်ခံရဆေးရေးသဘောတူညီချက်နဲ့ပတ်သက်လို့ဘလို့အကောင့်ထဲဆက်ဖို့မလဲဆွေးနွေးကြတာရှိတယ်နောက်တစ်ခါတော့ sequence ခေါ်တာပေါ့ဘယ်လုပ်ငန်းတွေကိုစလုပ်မယ်အစီအစဉ်ပေါ့ဗျာတစ်တစ်ဆုံးလေးဒါရရပတ်သက်လို့ဆွေးနွေးကြမယ်နောက်တစ်ခုကအနာဂတ်ဆက်ဆက်ပြည်တော်စုရဲ့အခြေခံမူတွေပေါ့ဆွေးနွေးကြမယ်ဆိုတာမျိုးတွေရှိပါတယ်ဆိုတော့အဲ့ဒီအထားမှာတော့အခုခက်တာကတချို့အချက်တွေတော့သဘောတူကြတယ်ဒါပေမဲ့လည်းမကြည့်နေသေးတဲ့အချက်တွေရှိတယ
်ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲမတိုင်ခင်မှာပင်လုံးချင်းပနိုင်ရေးအဓိကထားပြီးတော့ကြည့်မယ်ဆိုရင်ဒီအခုဖြစ်နေတာတွေကိုဘယ်လိုကြော်လွှားသွားတယ
်လောလောဆယ်မှာတော့စိတ်အများကြီးပြောင်းလဲလို့မရဘူးဟို minimalist approach လို့ခေါ်တာပေါ့ဗျာဆိုတော့ဒီအခုရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာလည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့လုပ်သွားမယ်အဲ့ဒီချက်လောက်သဘောတူလာရင်တော့ရပြီလို့ထင်ပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲမတိုင်ခင်ဒီပင်လုံးဖြစ်မဖြစ်ကရွေးကောက်ပွဲမှာကြီးကြီးရဲ့မဲပေးမှုအပေါ်မှာအဆုံးဖြတ်ပေးနိုင်တဲ့နေထားဘယ်လိုရှိလဲ
ဦးစိန်စိန်တို့ကလည်းဒီ NCA သဘောတူညီချက်ရအောင်လုပ်တယ်ဆိုတော့ဒီချက်တွေကြောင့်ရုပ်ောက်ပွဲမှာအထောက်အကူဖြစ်သလားမဖြစ်ဘူးလားပေါ့ဆိုတော့ကျွန်တော်ထင်တော့လည်းပြိတော့မထူးလောက်လို့ထင်ပါတယ်ပြည်သူတွေကတော့ငင်းငယ်ကြီးအရေးကြီးတယ်ဆိုတော့လက်ခံတယ်ဒါပေမဲ့လည်းရုပ်ောက်ပွဲမှာတော့သူတို့ချိုက်တဲ့ပါတီကိုမဲပေးကြလိမ့်မယ်ပဲထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကောင်းတယ်ကျွန်တော်ဝင်းမင်ပါ